ီတင်ပါ English American Style ကန္တာမှာမြင်းချောင်းလို့ဒီပြရတဲ့ line ကိုခြေခံနေ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း out of line
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ထွက်နေတာရောက်နေတာ line line ကမြင်းချောင်းဆိုတော့စုစုဟုန်ရဲ့ဓာတ်ရိုက်အသေးပဲကတော့မြင်းချောင်းအပြင်ဘက်ကိုထွက်နေတာရောက်နေတာဖြစ်ပါတယ်ဒီတုန်းကစစ်တပ်ကလာတာဖြစ်ပြီးစစ်သားတွေတန်းစီပြီးစစ်ရေးလက်ကျင့်မယ်ခြိတက်ကြမယ်ဆိုရင်ဒိုင်းပြည်ဘက်ကိုရောက်နေတဲ့စစ်သားဟာစီးနီးရလက်ခံနိုင်စရာမရှိတာဖြစ်ပါတယ် idiom ဆိုပေတော့ David ကလည်းဒီတိုင်းပါပဲလူကျင့်ဝတ်တိတ်ခါနဲ့ဖြစ်စီတက်ဆိုင်ရာစီးနီးလူနဲ့ဖြစ်စီလက်ခံနိုင်စရာမရှိတဲ့အခြေအနေကိုဒီအတုံးနဲ့ရည်ညွှန်းပြောတာဖြစ်ပါတယ်ဒါကြောင့်နေစဉ်ဘဝမှာတဦးဦးကလှုပ်လိုက်ပြောလိုက်တာဟာဆိုကားရရောက်တယ်လက်ခံနိုင်စရာမရှိဘူးယင်တိရာရောက်တယ်ဆိုရင် out of line ဖြစ်တယ်ဆိုပြီးတော့ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီနေ့ကျမတို့မြန်မာမှာလွန်ရာကျတယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါဒီတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mike I think what you said to Jane is out of line You should say sorry to her
Maggie, mean Jane ကိုတွေ့လိုက်တာလွန်ရာကျတယ်လို့ထင်နေ။ဒါကြောင့် mean သူ့ကိုပြန်တောင်းပန်တင်တယ်လို့ဒီပေရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mike, I think what you said to Jane is out of line. You should say sorry to her.
ကိုစလေတင်ပြပြီးမှကတော့
Put your neck on the line.
ဖြစ်ပါတယ်။စာလုံးပေါင်းက PUT put ကထားတာ Why will you are your ကတင်ရဲ့NECK neck ကလေပင် ON on ရအပေါ်မှာ TH the LINE the line ကမြင်းချောင်းဆိုတော့စစခုရဲ့ဓာတ်ရိုက်အသေးပဲကမြင်းချောင်းပေါ်မှာကိုယ့်ရဲ့လေပင်ကိုထားတာပေါ့ idiom ဆိုရဲသူပိုက်အသေးပဲကတော့ကျမတို့မြန်မာမှာကိုယ့်လေပင်ကိုစဉ်ခံနေဆိုရဲဆူယိုးနဲ့စင်တူတယ်လို့ဆိုရမှာပါတခုခုတွေ့ကိုယ့်သိခါကိုယ်တဲ့ကိုယ်ပစ္စည်းစသဖြင့်ညနာဆုံးရှုံးတဲ့အန်ဒီရရှိတဲ့ကြားကစွန်စားပြီးလှုပ်လိုက်တာဖြစ်ပါတယ်။တနည်းတော့အာမခံတဲ့အတွက်တာဝန်ကြီးလာတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe put his neck on the line when he asked his boss to hire his friend Tom. Now he's regretting it.
ဂျိုကသူတငယ်ချင်းတော်ကိုအလုတ်ခံဖို့သူ့ဆရာသမားကိုသူကအာမခံတာဝန်ယူပြီးမေတ္တာရက်ခံခဲ့တယ်။ခုတော့သူနောင်တရလို့မဆုံးဖြစ်နေပြီလို့ဒိဗေရပါတယ်။ဂျော့ချ်ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Joe put his neck on the line when he asked his boss to hire his friend Tom. Now he's regretting it.
ခုနောက်ဆုံးတင်ပြပေးမှာကတော့
Line one's pockets.
ဖြစ်ပါတယ်စာလုံးပေါင်းက LINE line ကဒီနေရာမှာကရိယာ verb အဖြစ်သုံးထားပြီးစီတန်းထားတာကိုဆိုလိုပါတယ် ONE apostrophe S one's got ဦးတယောက်ရဲ့ POCKETS pockets ကအင်ဂျီတမမဟုတ်ဖောင်းပြီးရဲ့အိတ်တွေဆိုတော့ scribe ခုရဲ့ဓာတ်ရိုက်အသေးပဲကတော့လူဦးတယောက်ဟာကိုယ့်အိတ်ထဲကိုစီထားတာပေါ့ဒီနေရာမှာကိုယ့်အိတ်ထဲကိုပြန်စီရင်ငွေနဲ့စီလေးရှိတာမို့ဒီအတုံးရဲ့ idiom အသေးပဲကလည်းလောဘကြီးပြီးမတရားတွေကြီးနဲ့ကိုယ့်အိတ်ထောင်နဲ့ကိုယ်ငွေဖြည့်တာကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်ငွေရဖို့အလွယ်ဆုံးနည်းကတော့လတ်စားတဲ့နည်းပဲဖြစ်ပါလေ။ကျမတို့မြန်မာမှာတော့လက်ဖက်ရည်ဘူးတောင်းတာကအစဒါနဲ့မကငွေကိုရအောင်လုပ်တာမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
Corrupt officials are well known for lining their pockets.
အခုဒီလိုက်စားတဲ့အရာရှိတွေကသူတို့အိတ်ထောင်နဲ့သူတို့ငွေဖြည့်ကြတယ်လို့နာမည်ကြီးနေကြတယ်လို့ထင်ပေရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Corrupt officials are well known for lining their pockets.
ဒီတင်ပါ line ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
out of line.Put one's neck on the line, line one's pockets.
တို့ဖြစ်ကြပါလေ။နောက်တစ်ရင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျိုးနားဆင်ကြပါရှင်။